စန်းတီနယ်တချင်းလေးမျိုးကရက်ကွက်တချို့မှာဒီနေ့ရေကြီးနေပြီတလားလည်းရေကြီးတာ5ဒီရှိပြီလို့ဒေသခံတွေကပြောပါတယ်ထိုင်းမြန်မာနယ်စပ်အနေနဲ့ရက်ကွက်တွေမှာတောင်ကျရင်လည်း6ရင်ပေါင်းပြီးဖြစ်တာလို့ပြောပါတယ်မိတ်သစဉ်ပြပြပေးပါအောင်ခင်ဗျ
ထိုင်းမြန်မာနယ်စပ်တာချီလိမ့်မြို့မှာဩဂုတ်လ22ရက်နေ့ဒီနေ့မနေ့အစောပိုင်းကလေးကရေစတက်လာတာလို့ဒေသခံတွေကပြောပါတယ်။ဩဂုတ်လထဲမှာရေကြီးတာအခုတခါနဲ့ဆို5ချိန်ရှိသွားတာဖြစ်ပြီးရေတစ်ခါတက်ရင်2ရက်3ရက်လောက်ကြာတယ်လို့ပြောပါတယ်။မနေ့ကမိုးရွာသွန်းတဲ့အချိန်ကြောင့်တောင်ကျရေနဲ့ချောင်းရေပေါင်းပြီးအနိမ့်ပိုင်းရက်ွက်တွေမှာရေကြီးနေတာလို့ရေဘေးတင်နေသူတယောက်ကပြောပါတယ်။
မနေ့မနိုင်ခွဲ6နိုင်လောပဲစားဖြစ်တယ်မှာတောင်ကျရေဘက်ကနေအရင်စကြည့်ရပေါ့ညီမတို့ဘက်မှာနှစ်မျိုးရှိတယ်ရေကြီးတာကဟိုထိုင်းနဲ့မြန်မာနဲ့ဂျာတွေကမဆိုင်ချောင်းကြီးတက်လို့ကြီးတာလည်းရှိတယ်နောက်တစ်မျိုးကျတော့တောင်ကျရေပေါ့နော်အဲ့ဒီတောင်ကျရေတန်ကြီးကြီးရလဲရှိတယ်ထိုင်းနဲ့မြန်မာဂျာတွေကချောင်းကြီးတက်လို့ရေကြီးရင်ကျတော့ဒီတာလို့လို့ပါလို့ကြီးတယ်တကယ်လို့တောင်ကျရေဆိုလို့ရှိရင်ကျတော့ဘရင်တောင်ကြီးဘက်ကနေလာတဲ့ချောင်းကြီးရယ်ပေါ့နော်အဲ့ဒီဘက်ကနေအရင်ဆုံးတောင်ကျရေလာပြီးတော့ကြီးတာအခုဒီမနက်ကတော့တောင်ကျရေကနေစကြီးရပေါ့တောင်ကျရေအရင်ကျလာတယ်ကျပြီးဈေးဘက်ကကျတော့အမြင့်ချမ်းဆိုလေအဘက်ကကြီးကစီးလာပြီးတော့ဒီဘက်တာလောဘက်ကိုရောက်လာပေါ့အဲ့ဒီအချိန်မှာဒီနေဆိုင်ချောင်းကြီးရယ်လည်းတက်လာတော့ငါတော့ကျတော့တောင်ကျရေရောမိုးရွာလို့ချောင်းကြီးတက်တာရောနှစ်ဖက်လုံးစုံပြီးကြီးသွားတာပေါ့နော်
တောင်ကျရေကြတဲ့ရက်ွက်တွေဘက်မှာမနေ့ကလေးကရေပြန်ကျသွားပြီးတော့အနေပိုင်းရက်ွက်တွေမှာတော့ညနေ၄နာရီကျော်လာချိန်အထိရေပြန်မကျသေးဘူးလို့ပြောပါလိမ့်။ဒီနေ့မိုးထက်ရွာမယ်ဆိုရင်ရေထက်ပြီးတော့တက်လာနိုင်တယ်လို့လည်းပြောတာပါ။
အခုဒါနဲ့ဆိုရင်ရေကြီးတာငားခါပေါ့ဒီမတိုင်ရင်ရှေ့တစ်ခေါက်ကြီးရလွန်ခဲ့တဲ့၃ရက်ကကြီးခဲ့တာကတော့အများဆုံးရေကြီးတာပေါ့အခုဒါကတော့အတစ်ခေါက်လောက်တော့မများဘူးပေါ့ဒါပေမဲ့ဟိုအရှိကြီးခဲ့တဲ့၃ခါတော့များတယ်ဟိုရေကအခုလောလောဆယ်ကတော့ရက်နေတာပေါ့နော်ကြလည်းမသွားဘူးထက်လည်းမတက်လာဘူးညကျရင်တော့တကယ်လို့မိုးရွာတော့တောင်ကျရည်တို့ရှိရရှိဆိုရင်တော့ထက်တက်မယ်ထင်တယ်အခုလောလောဆယ်ကတော့ရေကနည်းနည်းတော့ရက်နေတယ်ကြတော့မသွားဘူးရှင်
တချင်းလေးမျိုးမှာအခုဩဂုတ်လတည်းမိုးရွာသွန်းတာနဲ့မြေနေမိုင်းအပါဝင်ချောင်းနဲ့နေတဲ့ရက်ွက်တွေမှာရေကြီးတာကတက်ဆက်သေးဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။တချို့ရက်ွက်တွေမှာတော့ရေတက်တာမျိုးမကြုံရဘူးလို့ဒေသခံတော်တယောက်ကပြောတာပါ။
ကျွန်တော်တို့နေရင်နေရာတော့မကြည့်ဘူးဗျ။အခုတချင်းလေးကအဓိကရေတက်တဲ့အပိုင်းကတော့ယူရီးယားမြန်မာနယ်စပ်ရေချောင်းနဲ့နေတဲ့ပတ်ချမ်းနေရာပုံပြီးဖြစ်တာ။ကျန်တဲ့နေရာတွေကတော့မဖြစ်ဘူးဗျ။အခုဖြစ်တဲ့နေရာဆိုလို့ရှိရင်ตัวตะชิเลမျိုးมาตะดา1ตะดา2ရှိတယ်ตะดา2ก็နေပြီးတော့มาပြောမယ်ဆိုပုံမှာရွက်ချမ်းပေါ့ဟောမဖြစ်ဘူးตะดา2ก็နေတော့มา1ทีရေချောင်းเนี่ยมีได้ประชันนี่คงဖြစ်တယ်ครับ
နေနေတဲ့အထည်ရေးဝင်နေလို့ချက်ပြုတ်စားတော့ဖို့နဲ့အစားအသောက်ဝယ်ယူဖို့အခက်တွေ့နေပြီးရေဘေးတင့်သူတွေကိုပရိဟိတအဖွဲ့တွေကထမင်းဘူးပေးဝေတာတွေရှိပါတယ်။တာချီလိမ့်မြို့မှာမိုးရွာတာနဲ့ရေကြီးရေရှမ်းတဲ့ဒဏ်ကိုအခုလာတယ်မှာခက်စိတ်စိတ်ကြုံတွေ့နေရတယ်ဆိုပြီးဒေသခံတွေကပြောနေကြပါတယ်ရှင်။